မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးတိုးမြင့်ဆောင်ရွက်နေတာမှာရခိုင်အရေးဟာအဓိကစိန်ခေါ်မှုဖြစ်တယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကပြောပါတယ်။မြန်မာဒီမိုကရေစီရေးထောက်ခံအားပေးနေတဲ့အမေရိကန်အစိုးရအနေနဲ့မြန်မာစီးပွားရေးတိုးတက်မှုနဲ့ပြည်သူကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေလှုပ်လာမယ်လို့ခန့်မှန်းမထားသလိုလှုပ်လာမှာကိုလည်းမလိုလားဘူးလို့ပြောပါတယ်။ဝန်ကြီးဦးကျော်တင်ကိုနယူးယောက်မြို့မှာကိုကျော်ကျော်သိန်းကတီးခြားတွေ့ဆုံမေးမြန်းထားပါတယ်ရှင်။
လက်ရှိဒီအမေရိကန်အောက်လွှတ်တော်ကနေပြီးတော့ပြီးခဲ့တဲ့ကျွန်တော်တို့စက်တင်ဘာလ24ရက်နေ့ကပေါ့လေဒီ Burma Act 2019ဆိုပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဥပဒေမူကြမ်းပေါ့မူကြမ်းကိုသူတို့အောက်လွှတ်တော်ကနေပြီးတော့ထောက်ခံမယ်အများစုနဲ့မဲခွဲပြီးတော့အတည်ပြုလိုက်ပါတယ်အထက်လွှတ်တော်မှာလည်းပဲအဲ့လိုမျိုးအလားတူဥပဒေမျိုးတခုသူတို့ပြင်ဆင်နေတာတော့ရှိပါတယ်ဆိုတော့အမေရိကန်လွှတ်တော်ဘက်မှာမြန်မာအစိုးရကဒါပို့ပြီးတော့ဖိအားပေးဖို့ပေါ့လေပို့ပြီးတော့လှုပ်လာတဲ့သဘောကျွန်တော်တို့တွေ့ရပါတယ်ဆိုတော့မြန်မာအစိုးရဘက်ကအနေနဲ့ကောဒါနဲ့ပတ်သက်ပြီးတော့ဘလို့လေးထားကြင်တန်နေတာရှိပါတယ်ခင်ဗျာ
ဟိုကျွန်တော်တို့အနေနဲ့ကတော့ဒါအလုံးသိပြီးတော့နိုင်ငံအလုံးပေါ့နော်အဲ့ဆက်ဆံရေးကိုလေးထားတယ်သူချင်းဒါဒီလိုအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကိုလည်းကျွန်တော်တို့အလေးထားပါတယ်လေးထားတဲ့အတွက်ဒီလိုကျွန်တော်တို့နိုင်ငံနိုင်ငံဆက်ဆံရေးတွန်းရိုးဆောင်တဲ့နေရာမှာအဓိကစိန်ခေါ်မှုကတော့ဒီရခိုင်ပြည်ထောင်စုနဲ့ပတ်သက်တဲ့ဒါစိန်ခေါ်မှုပါပဲအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ရခိုင်ကိစ္စပြဿနာကိုကျွန်တော်တို့ရဲ့ဟိုရတိကျတိုင်းဒါယူယူသားသားဒီပြဿနာပြေလည်အောင်ဆောင်ရွက်သွားမယ်ဆောင်ရွက်သွားခြင်းအဖြစ်ကျွန်တော်တို့အနေနဲ့ဒီဆက်ဆံရေးတိုးမြှင့်အောင်ဆောင်ရွက်နေပါတယ်။နောက်ပြီးတော့အမေရိကန်အနေနဲ့လည်းကျွန်တော်တို့အနေနဲ့ယူဆထားတာကသူကကျွန်တော်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်လုပ်ငန်းစဉ်ကိုဒါအစဉ်တစိုက်အပြည့်ထောက်ခံလာခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။အဲ့တော့ဒီတိုင်းလဲဆက်လက်ရည်တည်နေတယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ်။နောက်သူတို့ကလည်းဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးဖြစ်စဉ်တွေကိုသူတို့ဆက်လက်ထောက်ခံအားပေးနေစေဖြစ်ပါတယ်။အဲ့တော့ကျွန်တော်ဒီလိုဒီမိုကရေစီလမ်းကြောင်းအောင်မြင်ရေးအတွက်ဆိုလို့ချင်းဒီကန့်သတ်ပိတ်ဆို့မှုတို့နော်အဲ့လိုမျိုးဟိုအရေးယူပိတ်ဆို့မှုတို့ဟာမျိုးတွေဆိုလို့ချင်းကျွန်တော်တို့နဲ့စီးပွားရေးအဲ့တို့တမှုကိုထိခိုက်နိုင်တယ်။နောက်ပြီးတော့ပြည်သူလူထုကိုထိခိုက်နိုင်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့ဒါမျိုးတွေကိုလိုလားဖို့မရှိပါဘူး။ဟုတ
်ကဲ့။ကျွန်တော်သိထားသလောက်တော့ဒီအထက်လွတ်တော်ဥက္ကဋ္ဌပေါ်လေအထက်လွတ်တော်မှမစ်မကော်နော်လူများစုခေါင်းဆောင်ကဒေါ်ဆန်းစုကြည်ကိုပုဂ္ဂိုလ်ကြီးရလဲတော်တော်လေးစားတယ်တော်တော်လေးဟိုခံခံမှမှယူကြည့်မှုရှိတယ်။သူကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူကအတော်လေးကိုရက်ခံပြီးတော့သူပြောဆိုတာရှိပါတယ်။ဆိုတော့အထက်လွတ်တော်မှာတော့ဘလို့ဖြစ်လာမှာတော့မသိဘူးပေါ့လေ။ဟိုတစ်ခေါက်တုန်းကတော့မစ်မကောနာနဲ့တွေ့ပြီးတော့ဆွေးနွေးတာကျွန်တော်မှတ်ထားဥပါဒီတစ်ခေါက်ကောတွေ့ပြပါပြီလားဝင
်ဒါနိုင်ငံတော်တိုင်းမကဝန်ကြီးဒါဥကြတဲ့ဆွေးနွေးနေရတော့တွေ့စဉ်တွေ့ဆိုင်တဲ့ပုံစံတွေနဲ့အထီးတွေ့ဆွေးနွေးမှုမျိုးတွေရှိပါတယ်အဓိကကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းအောင်မြင်ရေးပေါ့နော်အဲ့ဒါကိုအနောက်ချက်ဖြစ်စေမဲ့ကိစ္စမျိုးတွေဒါမဖန်သေးသေးချင်ပါဘူးအဲ့ဒါပဲကျွန်တော်တို့အနေမှာကျွန်တော်တို့နိုင်ငံမြန်မာနိုင်ငံအနေနဲ့လဲစိန်ခေါ်မှုတွေအသေးကူရကာလတိုင်းမှာအစိန်ခေါ်မှုတွေအများကြီးရှိတယ်ပေါ့နော်အဲ့တော့တန်နိုင်ငံတန်နိုင်ငံဆက်ဆံမှုတိုးတက်ကောင်းမွန်ရေးဆိုတာတန်နိုင်ငံရဲ့စိန်ခေါ်မှုတွေရှုပ်ထွေးမှုတွေကိုနော်တကယ်တမ်းတန်နိုင်ငံအပြန်အလှန်နားလည်အောင်စူးစမ်းဖို့အရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ကတော့အမေရိကန်ဘက်ကလည်းကျွန်တော်တို့ရဲ့ဒီပြဿနာကိုပြေလည်အောင်ဖြေရှင်းနေတဲ့လုပ်ငန်းစဉ်တွေကိုပုံမသိအောင်ကျွန်တော်တို့ပြောကြားမှုတွေပြုလုပ်ပါတယ်။နောက်ဒီနယူးယောက်မှာဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့လည်းတော့အတွင်းဒေးဗစ်ဟေးလ်နဲ့လည်းတွေ့ဆုံပြီးတော့ကျွန်တော်တို့အနေနဲ့အခုတွေ့ဆုံရင်းဆိုင်နေရတဲ့ဒီမိုကရေစီအတွင်းကူပြောင်းရေးကိစ္စစင်ခေါ်မှုတွေအထူးသဖြင့်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေမှုတွေကိုအသိပေးခဲ့ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီအခုဒေးဗစ်ဟေးလ်နဲ့တွေ့တယ်ပြုတယ်တခြားတောင်ဝင်ရှိလူများတွေ့တဲ့အချိန်မှာဒီအမေရိကန်အစိုးရဘက်ကသဘောထားပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားကပိုပြီးတော့တင်းမာလာတဲ့ရိပ်ကြောင်မျိုးများအဲ့ဒါမျိုးတွေများတွေ့ရသလားဝင
်းကျွန်တော်ခံမမိတာတော့အဲ့လိုမျိုးဟိုတော့မရှိပါဘူးသူတို့အနေနဲ့လည်းပဲဒါမြန်မာနိုင်ငံနဲ့ဟိုဒီမိုကရေစီဟိုမြင့်တင်ရေးဟိုအားပေးရတစ်ဖက်ပေါ့နော်နောက်တစ်ဖက်ကလည်းကျွန်တော်တို့ဒါလူခွေအေလှုပ်ရှားမှုဖွဲ့တွေရဖိအားပေးမှုကတစ်ဖက်ဒီနှစ်ခုကြားမှာသူတို့ဟန်ချက်ညီညီတို့ဘာရည်နေလို့ကျွန်တော်နေသဘောထားပါတ
ယ်ဟုတ်ကဲ့ဒီကြီးစဉ်အတွင်းမှာအမေရိကန်ဘက်ကနေပြီးတော့မြန်မာနိုင်ငံကိုနောက်ထပ်လာအကူအညီပေးဖို့လို့ပါဖို့လို့ရောအဲ့လိုမျိုးတွေကိုအစ်စ်ပေါ့လေပြောတာဆိုတာရောရှိပါလ
ားအကူအညီပေးဖို့တဲ့ကိုတဲ့ကုန်သေးစီဝိုင်းမြင့်တင်ရေးအတွက်ကိုသူတို့ကနေပြီးတော့ဆန္ဒရှိတယ်ဆိုတဲ့အကြောင်းအဲ့ဒီကနေပတ်သက်ပြီးတော့ဟိုချင်းကဆောင်နေတယ်တွေ့ပါတယ်နောက်တစ်ဖက်ပြီးတော့တစ်ဖက်ကလည်းဟိုမဲခေါင်မြေမှာအောက်ပိုင်းဒေသအစီအစဉ်ကနေပြီးတော့လဲဒါအမေရိကန်နိုင်ငံကနေပြီးတော့မြန်မာနိုင်ငံပါဝင်အောက်ပိုင်းမဲခေါင်နိုင်ငံတွေကိုကူညီပံ့ပိုးမှုတွေ တူးမြင့်ပြီးဖို့အတွက်သူတို့ဆောင်ရွက်နေတာအများကြီးရှိပါတယ်။စွမ်းရင်ဘက်တို့ရောနောက်ဒီလူစွမ်းရင်မြင့်တင်ရေးကိစ္စအရင်မြင့်ရေးကိစ္စကိုနှစ်ပတ်သက်ပြီးတော့တူးမြင့်ဝန်ကြီးပံဖို့တို့ဆောင်ရွက်နေတာတွေ့ရှိရပါတယ်။
ဟုတ်ကဲ့။ကျေးဇူးထူးတင်ပါတယ်ခင်ဗျာ။ဟုတ်ကဲ့။